ဒီရနေငံသမရွှေကောက်ပွဲမဲရလက်တွေကိုစတင်ရေးတွက်နေပြီးစနေနေ့ကမှမဲရလက်တွေတိရနိုင်လိမ့်မယ်လို့အစိုးရရုံးတန်းကကြေညာထားပါတယ်။တောက်တာနေကကျင်းပခဲ့တဲ့သမရွှေကောက်ပွဲမှာမဲလာပေးသူတွေများလို့နဲ့အတွက်မဲပေးတဲ့အချိန်ကို၂ချိန်တိုးခဲ့ရပါတယ်။မဲယုံတွေကိုညနေ၆နာရီမှာပိတ်ဖို့မူလကစီစဉ်ထားပေမဲ့ည၈နာရီအထိပထမတိုးခဲ့တာတော့မဲပေးဖို့တန်းစီစောင့်နေသူတွေကြောင့်ည၈နာရီအထိနောက်ထပ် ွင့်ပေးခဲ့ရပါတယ်။တမရလောင်းစုစုပေါင်း၄ယောက်ပြိုင်ဆိုင်ခဲ့ကြပြီးမယ်။လက်ရှိတမရအလယ်အလတ်ဝါဒီဟာဆန်ရူဟာနီနဲ့ကွန်ဆာဗေးတစ်ဝါဒီသဘောထားပြင်းထန်တဲ့အီဘရာဟင်ရာအီစီတို့ကြားအကျိတ်နယ်ဖြစ်မဲ့ရွေးကောက်ပွဲအဖြစ်နဲ့လေ့လာသူတွေကတုံ့ပြန်ကြပါတယ်။မဲပေးသီးချိန်ထွက်ပေါ်ခဲ့တဲ့စစ်တမ်းတချို့အရတမရရိုဟာနီအခြေအနေကောင်းမွန်နေပါတယ်။အီရန်အပေါ်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တိုက်ခိုက်မှုတချို့ပြေလျော့စေခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့တမရရိုဟာနီအပေါ်ထောက်ခံသူအများအပြားလာရောက်မဲပေးခဲ့ကြပါတယ်။ရှေးရိုးဆွဲအမြင်ရှိသူတွေကတော့အနောက်နိုင်ငံတွေနဲ့သဘောတူစာချုပ်ချုပ်ဆိုခဲ့တဲ့အတွက်ရောနိုင်ငံရဲ့စီးပွားရေးကိုင်တွယ်ပုံနဲ့ပတ်သက်လို့ပါမစ္စတာရိုဟာနီကိုဝေဖန်ထိုးနှက်ခဲ့ကြပါတယ်။နျူကလ িয়ার သဘောတူစာချုပ်ချုပ်ခဲ့ပြီးမယ်နိုင်ငံရဲ့ဗန်လုံငန်းနဲ့ငွေကြေးလုပ်ငန်းတွေအပေါ်ပိတ်ဆို့တိုက်ခိုက်မှုတွေရှိနေစေဖြစ်တာကိုထောက်ပြပြီးတမရလောင်းအီဘရာဟင်ရာအီစီကအပြစ်တင်ခဲ့ပါတယ်။အခုရွေးကောက်ပွဲမှာဘယ်တမရလောင်းကမှမဲ90ရာခိုင်နှုန်းကျော်မရဘူးဆိုရင်မဲအများဆုံးရတဲ့နှစ်ယောက်ကရှေ့တစ်ပတ်မှာဒုတိယအကြော်ရွေးကောက်ပွဲဝင်ကြရမှာဖြစ်ပါရဲ့ရှင်။